မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တဲ့ Thomas Andrew ကရခိုင်ပြည်နယ်မှာအပြစ်မဲ့ကလေးတွေတိစုံရမှုနဲ့တိစုံသူလူဦးရေတိုးလာတာကိုရှုံချလိုက်ပြီးအဲ့ဒီဒေသကြေးရွာတွေမှာအ мян ဆုံးအပြစ်ခတ်ရဆဲကြဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ရခိုင်ဒေသတိုက်ပွဲအတွင်းပြစ်ခတ်မှုတွေကြားမှာကလေးငယ်တွေနဲ့အခြားအယက်သားပြည်သူတွေမျိုးစားပင်ဖြစ်နေရတာကိုသူကထောက်ပြပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့တိုက်တွန်းချက်တွေအတိုင်းနှစ်ဖက်အပြစ်ခတ်ရဆဲရေးကိုအ мян အလေးထားလုပ်ကြဖို့သူကတောင်းဆိုနေတာပါ။လွန်ခဲ့တဲ့နှစ်ပတ်ကမြေပုံမြို့မှာအမြောက်ကြီးထိမှန်ပြီး၅နှစ်သားအရွယ်ကလေးငယ်နှုတ်ဦးတေဆုံးခဲ့ရတယ်လို့အခြားတဦးဒဏ်ရာရသွားတယ်လို့အန်ဒရူးကထုတ်ပြပါရယ်။မကြသေးခင်ကလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့မြန်မာအစိုးရအစီရင်ခံစာမှာတစ်ဖက်နိုင်ငံထွက်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဟာဦးစားပေးလုပ်ငန်းစဉ်ဖြစ်တယ်လို့ပြောဆိုတဲ့အပေါ်မစ္စတာအန်ဒရူးကပြန်လည်မေးခွန်းထုတ်ခဲ့ပြီးရခိုင်မြောက်ပိုင်းဒေသမှာစစ်တပ်ခြေစိုက်စခန်းတွေတိုးချက်တိဆောက်လာတာကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေနေရပြန်လာရေးအတွက်ဘယ်လိုတရားမျှတမှုရှိနိုင်မလဲဆိုတာကိုထောက်ပြခဲ့ပါတယ်ခင်ဗျာ။